This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
မြန်မာနိုင်ငံလူနိုင်ငံသားအပေါင်းတဘာဝဘေးဆက်အာနာရှင်ဘေးတို့ကနေကြေဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သားများကဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်မေလ19ရက်နေ့ရေဒီယိုအန်ယူဂျီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ရေဒီယိုအန်ယူဂျီရဲ့စီးရီးသတင်းကောက်လို့ချက်ကိုမင်းယူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
ရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီးရေဒီယို NUG ရဲ့မနက်ခင်းစစ်ရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစစ်ရေးသတင်းနေဖြင့်ဖန်အန်ခရိုင်အတွင်းဝင်ရောက်ကျူးကျော်တက်ဆွဲထားသောမော်ကွီးလူတက်စခန်းအားပြန်လည်သိမ်းပိုက်တဲ့သတင်းကိုတင်ပြပေးပါမယ်ဖန်အန်ခရိုင်တာကရဲပိုင်ကြုံမြို့နယ်အတွင်းဝင်ရောက်ကျူးကျော်တက်ဆွဲထားသောအာဏာသိမ်းအကြမ်းဖက်စစ်ကောင်စီတပ်ခလာရ24တပ်ဖွဲ့ဝင်များအခြေစိုက်တက်ဆွဲထားတဲ့မော်ကွီးလူတက်စခန်းအား2025ခုနှစ်မေလ16ရက်နေ့မနက်9:30မိနစ်အချိန်တွင်တပ်မဟာခွန်လက်အောက်ခံကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA နှင့်ကင်မျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO တို့မှပြန်လည်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့ကြောင်း KNU ဗဟိုမှသတင်းထုတ်ပြန်ပါတယ်အဆိုပါတပ်စခန်းကိုမေလ15ရက်နေ့မနက်ပိုင်းမှာစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးတရက်အကြာတွင်သိမ်းပိုက်ရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်စစ်တပ်တောက်တိုင်ခိုင်ကြီးကိုစစ်ဆေးနေစဉ်စကစတက်မှလက်နက်ကြီးဖြင့်ပစ်ခတ်မှုကြောင့်ခိုင်ကြီးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မေလ16ရက်နေ့လယ်12:30မိနစ်ချိန်တွင်တာယာဝတီခရိုင်အမှတ်1တပ်ရင်း P23801 တပ်ခွဲနှင့် Phoenix DF ရဲဘော်များမှကံစုရွာသို့သွားကာစစ်တပ်တောက်တိုင်များဖြစ်ကြသောခိုင်ကြီးနှင့်အောင်ကျော်ဆန်အားနောက်နောင်စစ်တပ်တောက်တိုင်လှုပ်ခြင်းပြည်သူအပေါ်အနိုင်ကျင့်ဗိုလ်ကျခြင်းများမပြုလုပ်ရန်ခေါ်ဆောင်သတိပေးပြောဆိုခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်။ဒီပေးပြောဆိုနေချိန်အောင်ကျော်ဆန်ကရေးတောက်ဟုဆိုကာထွက်ပြေးသဖြင့်လိုက်ဖမ်းချိန်ခိုင်ကြီးပါထပြေးသွားသဖြင့်လိုက်လံဖမ်းဆီးခဲ့တော့လဲအောင်ကျော်ဆန်မှလွတ်သွားပြီးခိုင်ကြီးအားနေ့လယ်တနင်္လာနေ့20မိနစ်အချိန်တွင်ပြန်လည်ဖမ်းဆီးမိခဲ့တယ်လို့ဖော်ပြထားပါတယ်တော်လိုင်းရဲဘော်များကန်စုရွာမှထွက်ကာစီစုံကုန်းနှင့်ကန်စုရွာကြားတောင်ကုန်းတစ်ခုပေါ်တွင်ထပ်မံစစ်ဆေးနေစဉ်စကစတက်မှလက်နက်ကြီးဖြင့်ကန်စုရွာတစ်ဖက်ထိပ်မှပစ်ခတ်ခဲ့ရာစစ်ဆေးမင်းမြတ်နေသည့်နေရာသို့တဲ့တဲ့ကြရောက်ပတ်ကွဲသဖြင့်ခိုင်ကြီးနေရာတွင်ပွဲချင်းပြီးတည်ဆုံးခဲ့တယ်လို့သိရပါတယ်တော်လိုင်းရဲဘော်များမှထွက်ပြေးတိမ်းရှောင်နိုင်ခဲ့သဖြင့်အသက်ဘေးမှလွတ်ကာပွန်ပဲ့ဒဏ်ရာများသာထိခိုက်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာဆလဘီလောင်လုံးမြို့နယ်အင်းဝန်းရွာအနီးစစ်ကောင်စီတပ်ဤ drone နဲ့လက်နက်ကြီးဖြင့်ပစ်ခတ်မှုကြောင့်ပြည်သူတို့ဦးသေဆုံး၃ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။2025ခုနှစ်မေလ16ရက်နေ့မွန်းလွဲ 12:40 မိနစ်ခန့်တွင်တနင်္သာရီတိုင်းလောင်လုံးမြို့နယ်အင်းဝန်းရွာအနီးတွင်တိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီတပ်ဖွဲ့များက drone နဲ့လက်နက်ကြီးများဖြင့်ပစ်ခတ်တိုက်ခိုက်မှုပြုလုပ်ခဲ့ကြောင်းဒေသသတင်းများအရသိရပါတယ်ထိုတိုက်ခိုက်မှုကြောင့်ပြည်သူတို့ဦးသေဆုံးပြီး၃ဦးထိခိုက်ဒဏ်ရာရရှိခဲ့ကာပြည်သူပိုင်ကားတစ်စီးလည်းမီးလောင်ပျက်စီးခဲ့ကြောင်းသိရပါတယ်စစ်ကောင်စီတပ်ဖွဲ့သည်ဒဝဲမြို့မြစ်တစ်ဖက်ကမ်းရှိနေဆက်ဒေသနှင့်တိုင်းဒေသလူမျိုးများဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနနတ်တလယုံမှဒရုန်းများနှင့်လက်နက်ကြီးများဖြင့်အင်းဝန်းရွာအနီးသို့ပစ်ခတ်တိုက်ခိုက်ခဲ့ခြင်းဖြစ်တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးချောင်းဦးမြို့နယ်ငလုံးတင်ရွာကို စစ်ကောင်စီတပ်လက်နက်ကြီးဖြင့်ပစ်ခတ်မှုကြောင့်ကိုရင်တပါအပါဝင်ပြည်သူ6ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်း6ဦးမြို့နယ်ငလုံးတင်ရွာကို2025ခုနှစ်မေလ15ရက်နေ့ည8:30မိနစ်ခန့်တွင်စစ်ကောင်စီတပ်ဖွဲ့များကတိုက်ပွဲဖြစ်ပွားခြင်းမရှိဘဲလက်နက်ကြီးများဖြင့်ပစ်ခတ်တိုက်ခိုက်မှုပြုလုပ်ခဲ့ကြောင်းဒေသသတင်းများအရသိရပါသည်။စစ်ကောင်စီတပ်ဖွဲ့များ၏လက်နက်ကြီးပစ်ခတ်မှုသည်ရဲသားပြည်သူများနေထိုင်ရာငလုံးတင်ရွာအတွင်းသို့ထိမှန်ခဲ့ပြီးကိုရင်တပါအပါဝင်ပြည်သူ6ဦးပွဲချင်းပြီးတေဆုံးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးဟဲဟိုမျိုးတက်မ18ချင်းမြန်တန်ရင်မှစစ်မှုထမ်းတပ်သားတဦးအလင်းဝင်လာတဲ့တရင်ကိုတင်ပြပေးပါမယ်။မေလ15ရက်နေ့တွင်ရှမ်းပြည်နယ်တောင်ပိုင်းကလောမြို့နယ်ဟဲဟိုမျိုးအခြေဆိုင်တက်မ18ချင်းမြန်တန်ရင်မှစစ်မှုထမ်းတပ်သားတဦးအလင်းဝင်ရောက်ခဲ့ကြောင်း People Defense Force 6တခင်ဖိုးလာကြီးတက်ခွဲမှတရင်ထုတ်ပြန်ပါတယ်။အဆိုပါစစ်မှုထမ်းတပ်သားတသည်မော်လမြိုင်ရှေတန်းသို့ပို့ဆောင်ခံရစဉ်လက်ပစ်ဗုံး3လုံးဖြင့်ယူဆောင်လာပြီးဆက်သွဲခိုးလုံလာခဲ့တယ်လို့ဖော်ပြထားပါတယ်။ February 16ရက်နေ့ကစစ်မှုထမ်းအပတ်စဉ်30အတွက်6မြို့ပေါ်မှာပေါ်တာဆွဲဖမ်းဆီးခံရတာဖြစ်ပြီးအမှတ်3တပ်မတော်တန်းမြင့်လေးကျင့်ရေးကြောင်းကျိုင်းတောင်းကိုအပို့ခံရတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီး MNDAA ထံအလင်းဝင်လာတဲ့စစ်ကောင်စီတပ်သားတွေလက်နက်ယူဆောင်ပြီးထွက်ပြေးသုံးဦးကိုပြန်ဖမ်းမိတဲ့သတင်းကိုတင်ပြပေးပါမယ်။ကိုကန်တက်မတော် MNDAA ထံဂရီဝင်ခံချက်နဲ့အလင်းဝင်လာတဲ့စစ်ကောင်စီတပ်သား10ဦးလက်နက်ယူဆောင်ပြီးထွက်ပြေးသွားခဲ့တာကြောင့်လိုက်လံဖမ်းဆီးခဲ့ရာသုံးဦးကိုပြန်ဖမ်းမိခဲ့တယ်လို့ရွှေပြည်မြေသတင်းဌာနကဖော်ပြထားပါတယ်။ကိုကန်တက်ဖွဲ့လာရှုံမြို့ကထွက်သွားချိန်မှာ၎င်းစစ်သုံးပန်း10ဦးဟာကိုကန်တက်ထဲကိုဂရီဝင်ခံချက်နဲ့ဝင်ရောက်လာခဲ့ကြတာဖြစ်ပြီးပြီးခဲ့တဲ့မေလ10ရက်နေ့မှာထွက်ပြေးသွားခဲ့ကြတာလို့ဆိုပါတယ်။ထွက်ပြေးသွားတဲ့စစ်ကောင်စီတပ်သားတွေဟာလက်နက်တွေယူဆောင်သွားပြီးကွမ်းလုံတောင်ပေါ်ဘက်ကိုထွက်ပြေးသွားခဲ့ကြတာလို့သိရပါတယ်။၎င်းတို့ကို MNDAA တပ်ဖွဲ့တွေကလိုက်လံဖမ်းဆီးခဲ့ရာ3ဦးကိုတော့ပြန်မိထားပြီလို့ဒေသခံသတင်းရင်းမြစ်ရဲ့ပြောကြားချက်နဲ့ရွှေပြည်မြေကဖော်ပြထားပါတယ်။ MNDAA တပ်ဖွဲ့အနေနဲ့လာရှိုးမျိုးကထွက်ခွာသွားချိန်မှာလာရှိုးအချင်းထောင်မှာရှိတဲ့စစ်တုံးဘန်းနဲ့မိသားစုဝင်တွေကိုလောက်ကင်ဘက်ပြောင်းရွှေ့သွားခဲ့တာရှိတယ်လို့တချို့ကိုတော့ပြန်လွတ်ပေးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီကြိုက်ထုံမြို့နယ်မှာစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်များကြောင့်ဒေသခံ3000နီးပါးတိမ်းရှောင်နေရတဲ့သတင်းကိုတင်ပြပေးပါမယ်။ကရင်မျိုးသားအစည်းအရုံးကော်တူလေအုပ်ချုပ်နယ်မြေဒုတထူတထုံခရိုင်ကြိုက်ထုံမြို့နယ်အတွင်းစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်များကြောင့်ဒေသခံ2922ဦးထွက်ပြေးတိမ်းရှောင်နေရတယ်လို့ KNU ကထုတ်ပြန်ထားပါတယ်။စစ်ကောင်စီတပ်ကပြည်သူလူထုကိုပိတ်မှတ်ထားပြီးလက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုများပြုလုပ်နေရာဝင်းကန်ကျေးရွာအတွင်းကဝင်းကန်ဘောကထကြောက်ရည်တွင်ကလောမြောင်ရှမ်းစုနှင့်အညာစုကျေးရွာတို့ကပြည်သူတွေထွက်ပြေးတိမ်းရှောင်နေရတယ်လို့ဆိုပါတယ်။အဆိုပါကျေးရွာများကအင်ဂျီ654အိမ်ရှိကြား1283ဦးမ1438ဦးစုစုပေါင်းလူဦးရေ2921ဦးအသက်ဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့မေလ14ရက်နေ့မနက်8:20မှနေ့လယ်17:35မိနစ်အချိန်ထိစစ်ကောင်စီရဲ့အာမတ310တပ်ရင်းမှ120မမ9လုံးပစ်ခတ်ခဲ့ကပဲခူးတိုင်းဝေါ်မြို့နယ်ဆင်ရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကလည်း122မမ4လုံးကြိုက်ထုံမြို့နယ်အတွင်းကကျေးရွာများကိုပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။ထို့အပြင်နေ့လယ် 17:52 မိနစ်အချိန်မှာလည်း Jet Fighter ဖြင့်ရွှေကျင်မြို့နယ်တပ်မဟာ3နယ်မြေအတွင်းကိုဘုံနှလုံးကျဲချခဲ့ကနေ့လယ် 12:03 မိနစ်အချိန်မှာလည်းကြိုက်ထုံမြို့နယ်ကြောက်ဖြာကျေးနယ်အတွင်းကိုဘုံတစ်လုံးကျဲချခဲ့တယ်လို့သိရပါတယ်။မေလ13ရက်ည 9:12 မိနစ်အချိန်မှာလည်းတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီရဲ့အာမတ310တပ်ရင်းကနေ122မမလက်နက်ကြီး3လုံးပစ်ခတ်ခဲ့ပါသေးတယ်ခင်ဗျာ။ယခုနောက်ဆုံးစီရီသတင်းအနေဖြင့်ရှေတန်းရောက်ရဲဘော်များရာသီဥတုအပြောင်းလဲကြောင့်ရာနာအဖူပိတ်များဖြစ်ပွားနေတာကြောင့်စေဝါကူညီပေးရန်မြစ်တာရက်ခံတဲ့သတင်းကိုတင်ပြပေးပါမယ်။မင်းဘူးခရိုင်အမှတ်6တပ်ရင်းမှရှေတန်းရောက်ရဲဘော်များအနေနဲ့ရာသီဥတုအပြောင်းလဲကြောင့်ရာနာအဖူပိတ်များဖြစ်ပွားနေကြောင်းသတင်းထုတ်ပြန်ထားပါတယ်။၎င်းရာနာများပျောက်ကင်းရန်အတွက်တော်လန်ပြည်သူများအနေဖြင့်စေဝါပစ္စည်းဖြင့်တော်၎င်းအလူငွေကြေးဖြင့်တော်၎င်းပါဝင်ကူညီပေးကြဖို့မြစ်တာရက်ခံထားပါတယ်။ရှေတန်းရောက်ရဲဘော်80ရာခိုင်နှုန်းလောက်ကအရေးပြားရောဂါကိုစိုးစိုးဝါးဝါးခံစားနေရပြီးရာသီအကူအပြောင်းရေမတန့်ရှင်းရာကစဖြစ်ကအနာတွေအများပြားဖြစ်တာကြောင့်ခြေလက်တွေရောင်ပြီးလမ်းသေးချာမလျှောက်နိုင်တဲ့အထိဖြစ်တယ်လို့သိရပါဗျာခင်ဗျာအခုတင်ပြခဲ့တဲ့စီရေသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ကာရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Thank you.
Radio NUG တော်တာရှင်များရှင်အခုဆက်လက်ပြီး Radio NUG ရဲ့ပြည်တွင်းသတင်းများကိုပို့ပို့မှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာမနက်ခင်းပါရှင်အခုချိန်ကစပြီး2025ခုနှစ်မေလ18ရက်နေ့ Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်မကတော့ပို့ပို့ပါပထမဦးစွာသတင်းမှန်ကိုဖုံးကွယ်လိမ်ညာနေကြတဲ့စစ်တပ်လော်ဘီများအလုံးကိုဥပဒေနဲ့အညီအပြစ်ပေးရေးယူဆောင်ရွက်မယ်လို့ NUG ကြေညာတဲ့သတင်းကိုတင်ဆက်ပေးပါမယ်။သတင်းမှန်ကိုဖုံးကွယ်လိမ်ညာနေကြတဲ့စစ်တပ်လော်ဘီများအလုံးကိုဥပဒေနဲ့အညီအပြစ်ပေးရေးယူဆောင်ရွက်မယ်လို့ NUG ကကြေညာထုတ်ပြန်ပါတယ်။တပင်းရေးစတင်ကြောင်လေကြောင်တိုက်ခတ်ခံရမှုအပါအဝင်အတန်းပတ်စစ်တပ်ကျူးလွန်နေတဲ့ဆရာဆွဲမှုများနဲ့ပတ်သက်တဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြပါရှိပါတယ်။အတန်းပတ်စစ်တပ်ကအပြစ်ခတ်ရက်စဲရေးကြေညာချက်များကိုဟန်ပြထုတ်ပြန်ထားတော်လဲလက်တွေ့တွင်မူလေကြောင်တိုက်ခတ်မှုလက်နက်ကြီးဖြင့်တိုက်ခိုက်မှုများလူစုလိုက်ပြုံလိုက်တပ်ဖြတ်မှုများကိုနေ့စဉ်ရက်ဆက်ဆိုသလိုကျူးလွန်လျက်ရှိနေပါသည်။ဒါအပြင်ထို့သို့သောဆရာဆွဲမှုများကိုမကျူးလွန်ရကြောင်းအတန်းပတ်စစ်တပ်ချုပ်ခိုင်ထားသောနိုင်ငံပိုင်မီဒီယာများဖြစ်တဲ့ MRTV မြောက်ရီတို့မှတဆင့်ပြောင်ကြကြငင်းဆန်နေတဲ့သတင်းမှားများထုတ်လွှင့်ဖြစ်စေစစ်တပ်လော်ဘီများစွာကိုငွေပေးအသုံးပြုပြီးသတင်းတူများပုံဖြတ်ထားသောအချက်အလက်များဖြန့်ချီခြင်းဖြစ်စေဖုံးကွယ်ရန်စူးစမ်းလျက်ရှိသည်ကိုလည်းတွေ့ရပါတယ်လို့ဖော်ပြပါတယ်။အမျိုးသားညီညွတ်ရေးအစိုးရအနေဖြင့်အတန်းပတ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုများရပ်တန့်ရင်းအဆိုပါတိုက်ခိုက်မှုများအတွင်ပြည်သူလူထု၏အသက်အိုးအိမ်စီးစိမ်ထိခိုက်ဆုံးရှုံးမှုနည်းနိုင်သမျှနည်းနိုင်အတွက်နီလန်းပေါင်းစုံအသုံးပြုကအစွမ်းကုန်ဆောင်ရွက်သွားမယ်လို့ဆိုပါရယ်အတန်းဖက်စစ်အုပ်စုကျူးလွန်ခဲ့ကျူးလွန်လျက်ရှိသောစစ်ရာဇဝဲမှုများတွင်အ धिक တာဝန်ရှိသူစစ်ကောင်းဆောင်များအမိတ်ပေးစီခိုင်းသူအရာရှိများလက်တွေ့လောက်ကန်ဆောင်ရွက်သူလေရင်မှုများအတန်းဖက်တပ်ဖွဲ့ဝင်များပန့်ပိုးကူညီသူအားပေးအမြောက်ပြုသူများနဲ့တရင်းမှန်ကိုဖုံးကွယ်လိမ်ညာနေကြတဲ့စစ်တပ်လော်ဘီများအလုံးကိုဥပဒေနဲ့အညီအပြစ်ပေးအရေးယူနိုင်ရေးအတွက်နိုင်ငံတကာတရားရုံးများနိုင်ငံအလိုက်တရားရုံးများတွင်သာမကပြည်တွင်းတရားဥပဒေများနှင့်ပါတရားမျှတမှုဖော်ဆောင်နိုင်ရေးအစွမ်းကုန်ကြိုးပမ်းဆောင်ရွက်သွားမယ်လို့ထုတ်ပြန်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနကပြုစုထားတဲ့အချက်အလက်များအရ2023ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေ2025ခုနှစ်မေလ12ရက်နေ့အထိအတွင်းမှာအကြမ်းဖက်ဆဲအုပ်စုကရန်ကုန်နှင့်နေပြည်တော်မှလွှဲရေးကြံတိုင်းနှင့်ပြည်နယ်73ခုတွင်လေကြောင်းတိုက်ခိုက်မှုဖြစ်စဉ်ပေါင်း2689ခုပြုလုပ်ခဲ့ပါတယ်ရှင်။အခုဆက်လက်ပြီးတော့ပမခဒေါက်တာခမောင်လင်ရအမျိုးသားညီညွတ်ရေးဆိုရာတမိုင်ဝင်ကြီးဌာနရဲ့ဒုတိယဝင်ကြီးအဖြစ်ခန့်အပ်တဲ့တင်ကိုတင်ဆက်ပေးပါမယ်။ပမခဒေါက်တာခမောင်လင်ရအမျိုးသားညီညွတ်ရေးဆိုရာတမိုင်ဝင်ကြီးဌာန၏ဒုတိယဝင်ကြီးအဖြစ်ခန့်အပ်တောင်းဝင်ပေးလိုက်ကြောင်းပြည်တော်စုသမ္မတမြန်မာနိုင်ငံသောပြည်တော်စုလွှတ်တော်ကိုစားပြုကော်မတီကြီးညာချက်အမှတ်1မြင်ဆောင်2025ဖြင့်မေလ16ရက်တွင်တင်ထုတ်ပြန်ပါရယ်။ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီသည်2020ခုနှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲတွင်ပြည်သူလူထုကဒီမိုကရေစီနည်းကြအနှင်းလိုက်သည့်အနာကိုကျင့်သုံးလျက်ဖက်ဒရယ်ဒီမိုကရေစီပြည်ညင်အရာခန့်အပ်ခြင်းဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်ရှမ်းပြည်အရှေ့ပိုင်းမြန်မာတိုင်းနယ်စပ်မှာမြေရှားတပ်ထုတူဖော်နေတယ်လို့ SHRF ထုတ်ပြန်တဲ့သတင်းကိုတင်ဆက်ပေးပါဦးမယ်။ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းဆက်မြို့အနီးတိုင်းမြန်မာနယ်စပ်နဲ့25ကီလိုမီတာအကွာအခန့်မှာဒေသခံပြည်သူတွေရဲ့ကျန်းမာရေးကိုဆိုးရွားစွာထိခိုက်စေနိုင်တဲ့မြေရှားတပ်ထုတူဖော်နေတယ်လို့ရှမ်းလူခွင့်ရေးမှတ်တိုင်အဖွဲ့အစည်း SHRF ကထုတ်ပြန်လာပါတယ်။ SHRF ကမေ25ရက်နေ့ကထုတ်ပြန်ချက်အရအဆိုပါမြေရှားတပ်ထုကွင်းဟာမိုင်းဆက်မြို့တောင်ဘက်မိုင်းယွန်းဒေသဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ရဲ့ထိန်းချုပ်နယ်မြေအတွင်းမှာတည်ရှိတယ်လို့ဂျူရုတပ်ပုံမှတွေ့ရကြောင်းဖော်ပြထားပါတယ်။ဂျူရုတပ်ပုံအရတပ်ထုတွင်နှစ်ခုရဲ့ပုံရိပ်ကိုထင်ရှားစွာတွေ့ရပြီးအဆိုပါတပ်ထုတွင်များမှစွန့်ပစ်ပစ္စည်းတွေဟာနမ်ခုံမြစ်ထဲစီးဝင်နေတာကြောင့်ရေအရင်းမြစ်တွေကိုညစ်ညမ်းစေကအဆိုပါမြစ်ရေစီးဆင်းရာနှစ်နိုင်ငံလုံးကပြည်သူပေါင်းသန်းတော်ရဲ့ကျန်းမာရေးကိုဆိုးရွားစွာထိခိုက်လာနိုင်မဲ့အရေးစိုးရိမ်ပွဲရှိတယ်လို့ဆိုပါတယ်
။ဂျူရုမတန်တပ်ပုံဟောင်းတွေအရမိုင်းဆက်မြို့နယ်ကမြေရှားတပ်ထုတွင်နှစ်ခုကို2023ခုနှစ်နှစ်လယ်ပိုင်းနဲ့2024ခုနှစ်နှစ်လယ်ပိုင်းတို့မှာစတင်တူဖော်ခဲ့ကြတာဖြစ်ပြီးကချင်ပြည်နယ်မှာတရုတ်ကုမ္ပဏီတွေကတူဖော်ခဲ့တဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်စေတဲ့ Institute Li Chin Nilan နဲ့ပုံသဏ္ဍာန်တူတယ်လို့ဖော်ပြထားပါတယ
်။အခုလိုမြေရှားတပ်ထုတူဖော်မှုတွေကြောင့်မြေပြိုတာမြေပေါ်မြေအောက်ရေအစိမ့်တင်တာငါးနဲ့တောရိုင်းတိရစ္ဆာန်တွေတိတ်ဆုံးတာစိုက်ပျိုးပင်တွေထိခိုက်တာတွေဖြစ်စေနိုင်ပြီးမြေကမ်းတစ်လျှောက်ကမြန်မာနဲ့ထိုင်းပြည်သူတွေရဲ့ကျန်းမာရေးကိုချင်းချောင်နေတာကြောင့်နှစ်နိုင်ငံတာဝန်ရှိသူတွေအနေနဲ့အစောတလင်စုံစမ်းကအများပြည်သူကိုထုတ်ဖော်ပြသဖို့လိုအပ်တယ်လို့တိုက်တွန်းထားပါတယ်ရှင်။အခုဆက်လက်ပြီးတော့မုံရွာမှာလေကြောင်းရံနဲ့လက်နက်ကြီးအန်ရဲဆိုင်ရာအသိပညာပေးဆွေးနွေးပွဲများပြုလုပ်တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်
။ယခုကာလမှာအရေးပေါ်လိုအပ်နေတဲ့လေကြောင်းအန်ရဲနဲ့လက်နက်ကြီးအန်ရဲဆိုင်ရာအသိပညာပေးဆွေးနွေးပွဲများပြုလုပ်ခဲ့တယ်လို့ Burma Liberation Democratic Front BLDF ကထုတ်ပြန်ထားပါတယ
်။အဆိုပါဆွေးနွေးပွဲများကို Burma လွတ်မြောက်ရေး Democratic တပ်ဦး BLDF ရဲဘော်များနဲ့မုံရွာအမြင့်လန်တပိတ်ဦးဆောင်ကော်မတီမှရဲဘော်များပူးပေါင်းဆောင်ရွက်ခဲ့တာလို့ဆိုပါတယ်။
ဒေသတွေမှာရေရှည်စစ်ဆောင်မိဘပြည်သူများအနေနဲ့လေကြောင်းနဲ့လက်နက်ကြီးအန်ရဲကြိုတင်ပြင်ဆင်ကာကွယ်နိုင်ရန်ဘုတ်ခုအချင်းများစနစ်တကျတူးကြရန်နဲ့ဆောင်ရန်ရှောင်ရန်များကိုအသိပညာပေးဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ရှင်ဒေါ်ဆန်းစုကြည်အသက်80ပြည့်မွေးနေ့အထိမ်းမှန်ကပြားနှင့်ဝိတုတို့ပြိုင်ပွဲဝင်များကို CRP Sport Group နော်ဝေမှဖိတ်ခေါ်တဲ့သတင်းကိုတင်ဆက်ပေးပါမယ်။ဒေါ်ဆန်းစုကြည်အသက်80ပြည့်မွေးနေ့အထိမ်းမှန်ကပြားနှင့်ဝိတုတို့ပြိုင်ပွဲဝင်များကို CRP Sport Group နော်ဝေကဖိတ်ခေါ်ထားပါတယ်။ပြိုင်ပွဲဝင်ကပြားဝိတုတို့စာမှုများသည်ဒေါ်ဆန်းစုကြည်နေဖြစ်စေ၊ຫນွေဦးတော်လိုင်းရင်းနေဖြစ်စေ၊နှမျိုးလုံးနေပတ်သက်၍ဖြစ်စေပေါ်ပြလာသည့်ခန်းစားမှုများကိုရေးဖွဲ့သောစာမှုဖြစ်ရမယ်လို့အစည်းကမ်းသတ်မှတ်ထားပါတယ်။ဝိတုတို့နဲ့ကပြားပြိုင်ပွဲကိုပြုလုပ်ရခြင်းကဒေါ်ဆန်းစုကြည်ရဲ့အသက်80ပြည့်မွေးနေ့ကိုဂုဏ်ပြုဖို့ဖြစ်တယ်လို့မြန်မာနိုင်ငံနဲ့နိုင်ငံသားတွေအတွက်သူဆောင်ရွက်ခဲ့တာတွေကိုပြည်သူတွေကတံပိုးထားကြောင်းပြသချင်တာလည်းပါပါတယ်။ဒေါ်ဆန်းစုကြည်နဲ့တကွာတခြားနိုင်ငံရေးအကျဉ်းသားတွေမတရားထောင်ချခံထားရတာကိုပို့ပြီးမြင်သာစေခြင်းတဲ့သဘောလည်းပါပါတယ်။စာရီကြပြာတွေဆိုတာတွေကခေတ္တခေတ်ရဲ့မှန်တမ်းမှာဒီမှတ်တမ်းတွေကိုထင်ထင်ရှားရှားကြံရင်စေခြင်းတဲ့အတွက်ကျမတို့တော်လန်ပြည်သူတွေကတဏီတလန်နဲ့အထောက်ပံ့ပြုတဲ့သဘောပါ။ဒီပြိုင်ပွဲမှာအနိုင်ရသူတွေကိုထပ်ဆောင်ပြီးစုပေးခြင်းသူတွေရှိရင်လည်းကျမတို့ဖိတ်ခေါ်ပါလို့ CIA Facebook Group နော်ဝေမှာအတွင်မူတော်ဝင်မော်ဝင်းက Radio NUG ကိုပြောပါတယ်ပြိုင်ပွဲဝင်စာမှုများကို2025ခုနှစ်ဇွန်လ10ရက်မြန်မာအချိန်ည12နာရီအနောက်ဆုံးထားရေးပေးပို့ရမည်ဖြစ်ပြီးစုရစင်းကိုပြိုင်ပွဲကျင်းပရေးကော်မတီကဒေါက်ဆန်းစုကြည်မွေးနေ့ဖြစ်သည့်ဇွန်လ19ရက်နေ့တွင်ကြေညာမှာဖြစ်ပါတယ်စုကြည်များအနေနဲ့ပထမစု8သိန်းဒုတိယစု4သိန်းတတိယစု2သိန်းတို့ဖြစ်ကြပါတယ်ရှင်အခုနောက်ဆုံးအနေနဲ့ကလေးဒေသစစ်ဆောင်ပြည်သူများအတွက်ပထမအကြိမ်ဖြစ်အင်တာအလှူတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ကလေးဒေသစစ်ဆောင်ပြည်သူများကျန်းမာရေးအစီအစဉ်ပြည်စီရန်အင်တာ၃လုံးဆောက်လုပ်လှူဒန်းပေးခဲ့ကြောင်း Lighthouse စပေးဆောင်ကုညီထောက်ပံ့ရေးအဖွဲ့မှတရင်ဖော်ပြပါရယ်။မိုးရသည်ကြာရောက်တော့မှဖြစ်လို့မိုးရင်ကာလသည်အပြားနာဝမ်းပြတ်ဝမ်းလျှော်ယောဂါထူပြောတာကြောင့်ဝမ်းယောဂါမဖြစ်ပွားရအောင်ရင်လုံးအင်တာဟာလည်းမရှိမဖြစ်အရေးကြီးတဲ့ကဏ္ဍတစ်ခုကနေပါဝင်တယ်လို့ဆိုထားပါရယ်။အင်တာ၃လုံးလှူဒန်းပေးကြတော့အလှူရှင်တဦးတယောက်ချင်းစီကိုအထူးကျေးဇူးတင်ရှိကြောင်းဖော်ပြထားပါတယ်ရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီနဲ့ Car Share တို့ကပေးပို့ထားတာဖြစ်ပါတယ်ရှင
် Radio NUG မှဆက်လက်တင်နေပါတယ်ရှင်အခုဆက်လက်ပြီးညာနအငယ်ရေးသားထားတဲ့အောင်နမိတ်ခြေလမ်းများဆိုတဲ့တော်လှန်ရေးကြံပါကိုလွတ်လပ်နေလို့မှခန်းစားတင်ဆက်ပြီးမှဖြစ်ပါတယ်ရှင်
အောင်နမိတ်ခြေလမ်းများပခုံးတွေဟာမြို့တွေကိုထမ်းထားသလိုမြို့တွေကိုပခုံးတွေနဲ့ငတ်လင့်ထားရတယ်လွင့်ထားတဲ့အလံတော်နဲ့လွင့်နေတဲ့နိုင်ငံတော်ဟာမကြာမြင့်မီအောင်မြေကိုနင်းဖို့စောက်မျောကန့်လင့်လို့လမ်းကြိုလမ်းကြားတဲ့တိုးထွက်လာတဲ့အနာကနေရများမှာအောင်ပွဲတွေဆက်နေတဲ့တိုက်မောင်းတံများဖြစ်စစ်ရောအချစ်ရောစစ်မှန်ချင်းတရားနဲ့တိုးဝေမိချင်းငါတို့ဆိုတာနိုင်ငံချစ်စိတ်အပြည့်နဲ့အောင်ပွဲဝင်လူသားစစ်စစ်တွေမြို့ရိုးကိုခုနှစ်ကြိမ်လှည့်ပတ်ပြီးညာတံပေးနေတဲ့စစ်တပိုးခရယာတံများဆက်လို့လှမ်းဆဲပေါ်မြို့ရိုးကိုဖြိုဖျက်လို့ပြန်လဲတိဆောက်မဲ့အောင်နမိတ်ခြေလမ်းများ
ရေဒီယိုအယူဂျီသောတာရှင်များရှင်ယခုတဖန်မောင်လူမွေရေးသားထားတဲ့မြို့မိုင်းနေတဲ့ကောင်းကင်အဝေးဆိုတဲ့တောင်းလိုင်းအစေးကိုရန်တိုင်းမှာတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မြို့မိုင်းနေတဲ့ကောင်းကင်အဝေးမိုးကောင်းကင်ဟာမြို့မိုင်းနေတယ်လောက်ကိုဒိန်လေးကဖုံးထားတယ်ရောင်မိမ့်မဲကြဲကလေးနှလုံးကိုတော့တွေ့ရတယ်။မောင်လူမွန်းတို့နှစ်ယောက်ဟာကောင်းငင်အောင်မှာထလမိုးကျိုးရိုးကျဲတဲ့နဲ့အိတ်တာနှစ်ညရှိပါပြီ။ပထမအိတ်တညမနက်အစောကြီးမိုးပေါက်လေးတွေကြောက်လို့အစောကြီးထရတယ်။အခုဒုတိယနေ့မှာလဲမိုးတွေကညို့နေတယ်။ရွာကမှရွာတော့ဆိုပြီးမောင်လူမွန်းတို့အိတ်ဖို့ပြင်ကြတယ်။မောင်လူမွန်းတို့ဟာစစ်ကောင်စီကြောင့်ဒီလိုတော်ထဲမှာအိတ်ရတဲ့ခါတွေရှိပါလေ။တကယ်ဆိုအလွန်ပူတဲ့မီလာလဲမှာဒီလိုညာမျိုးဟာနှစ်လို့ပဲဖြစ်တယ်။ရာသီဥတုဟာလေကလေးတဖြူးဖြူးနဲ့အေးနေတယ်။ဒါပေမဲ့မအေးနိုင်သူကမောင်လူမွေးဖြစ်တယ်။သတင်းဆိုကြီးနှစ်ခုကမောင်လူမွေးရင်ထဲမှာဆုံနေပါလေ။မေလ၁၂ရက်နေ့မနက်တနားရီစောကြီးမှာစစ်ကောင်စီစစ်ကြောင်းကဂံကောမြို့တောင်ပတ်၅မိုင်ကျော်အကွာလေမရွာကိုဝင်စီးပြီး လယ်ရန်ကြောင်သား၄ယောက်နဲ့ပကဖဖုံဝင်၇ယောက်ကိုတပ်ဖြတ်သွားတယ်။မီလာစနီယံမနက်ပိုင်းမုံမတဲ့မိမှာပဲဒီပထမသတင်းစိုးကိုဖုံးလွှမ်းနိုင်လောက်တဲ့အထိပိုဆိုးတဲ့သတင်းကိုကြားရပြန်ပါတယ်။တပရင်အိုရင်းဝင်းရွာစာတင်ကျောင်းကိုစစ်ကောင်စီက၄ချောင်းတိုက်ခိုက်လို့ကျောင်းသူကျောင်းသားကလေးငယ်20နဲ့ဆရာဆရာမ2ယောက်သေဆုံးတယ်တဲ့။တရားရရှိတဲ့တဲကကျောင်းသူကျောင်းသား2ယောက်ထတ်ဆုံးပါသွားတယ်လို့ဆက်ကြားရပြန်တယ်။စစ်ကောင်စီဟာမေလာစနေနေ့မှာရောဒေတာကကျောင်းသား4ယောက်တပရင်းကကျောင်းသူကျောင်းသား22ယောက်စုစုပေါင်းမူလာရန်နဲ့လေရန်ကျောင်းသူကျောင်းသား26ယောက်ကိုတတ်ပစ်လိုက်တယ်။တပရင်းကဆရာမ2ယောက်ရောဒေတာမှာအသက်ခံရတဲ့တဲ့ volunteer ဆရာတစ်ယောက်ပါနေတာမို့ဆရာဆရာမ3ယောက်ကိုလည်းတတ်ဖြတ်ခဲ့တာဖြစ်တယ်။မောင်လုံးမွေးဟာကျောင်းဆရာတစ်ယောက်မို့ကျောင်းသူကျောင်းသားဆရာဆရာမတွေအတွက်ရင်နာရတယ်။တနေကုန်နေလို့ကိုမကောင်းဘူး။ရှင်ထဲမှာတမျိုးကြီးဖြစ်နေပြီလို့မောင်လုံးမွေးနဲ့နီးတဲ့ CDM ဆရာမလေးတယောက်ကရင်ဖွင့်တယ်။စစ်ကောင်စီဟာစာတင်ကျောင်းတွေမရှောင်းကျောင်းသူကျောင်းသားတွေမရှောင်းပေါ်ပေါ်တင်တင်တက်ပြလိုက်တော့စာတင်နေတဲ့မောင်လုံးမွေးလည်းတပည့်တွေအတွက်ပညာရေးအတွက်အတွေးတွေညားရပါတော့တယ်။အတွေးတွေများတော့ဖီးအားတွေလည်းဝင်ပါတယ်။မောင်လုံးမွေးတို့ကျောင်းဆရာတွေရင်ဆိုင်ရတဲ့အဓိကဖီးအား3ခုရှိပါတယ်။ပထမတစ်ခုကစစ်ကောင်စီလေရင်တွေကြောင့်စာတင်ချိန်တွေပြတ်ပြီးကလေးတွေပညာမတတ်မှာဖြစ်တယ်။ဒုတိယတစ်ခုကစာတင်မဲ့နေရာကိုလေချောင်းတိုက်ခိုက်ခံရမှာစိုးရိမ်နဲ့စိတ်ဖြစ်တယ်။တတိယတစ်ခုကလေချောင်းတိုက်ခိုက်ခံခဲ့ရရင်မိဘတွေကိုရင်ဆိုင်ရမယ့်ဖီးအားဖြစ်တယ်။ကိုကိုတိုင်မှာတည်ဆုံသွားခရင်တော့တတိယဖီးအားကိုရင်ဆိုင်စရာမလိုတော့ဘူးပေါ့။ဒီဖီးအားသုံးမျိုးထဲမှာမှမောင်လုံးမွေးအကြောက်ဆုံးကကလေးတွေပညာမတတ်မှာဖြစ်တယ်။ပညာမတတ်မြောက်ဖဲကလေးတွေကြီးပြင်းလာကြရင်ဖယိုဖျက်လူအဖွဲ့စီဖြစ်ပြီးဆင်းရဲဒုက္ခတွေကိုပုံမခံစားကြရမယ်။ဘဝတွေဟာမသိမှုအမှောင်အောက်မှာဒုက္ခကြီးစွာကုန်ဆုံးကြရမှာဖြစ်တယ်။လကိုတိမ်ဖုံးထားပေမဲ့မြေပြင်ပေါ်မှာတော့လရောင်မှုံပြပြဟာဖြာကျနေတယ်။ပဝင်းချင်းကိုလည်းအထိုက်လျောက်မြင်နေရတယ်။ညလေပြေးအေးကတသွင်သွင်တိုက်ခတ်နေလို့မောင်လုံးမွေးထားပြီးပစိုးကိုခေါင်းမှာပတ်အိပ်ရတယ်။မနက်စာတင်သွားရအောင်မေ။တော်တော်တန်တန်ချင်းနေတော့စာတင်ချင်းတွေကိုမဖြတ်ဖို့မောင်လုံးမွေးဆုံးဖြတ်ထားတယ်။ညတကောင်မှာမောင်လုံးမွေးစနီးကတော့နှစ်နှစ်ချိုက်ချိုက်အိပ်ပျော်နေတာမြင်ရတော့ဝမ်းသာတယ်။သူလည်းမနက်စာတင်သွားရမယ်။စာမတင်ခင်ချက်ပြုတ်ရအောင်မယ်။ဒါကြောင့်အေးအေးဝဖို့လိုပါလေ။ဒီနေ့ညဖို့တော့မိုးမွရွာပါစေနဲ့လို့ဆုတောင်းမိတယ်။မနေ့ကလိုမိုးရွာလို့အစောကြီးထပြန်ရရင်အေးအေးပြန်မှဆုမိတယ်။မောင်လုံးမွေးစာတင်နေရတာဟာလဲမောင်လုံးမွေးတို့ခုလိုမိုင်းညို့တဲ့ကောင်းငင်အောင်မိုးလုံးဝမလုံနိုင်တဲ့ထလက်တဲလေးမှအေးရတာနဲ့တူလိုက်တာလို့မောင်လုံးမွေးအေးရတဲ့မှာပဲဆက်တွင်းနေမိတယ်။မိုးမရွာရင်ဖြောင်းဖြောင်းအေးရမယ်။မိုးမရွာပေမဲ့မိုးရွာမယ်လို့စိုးရိမ်စိတ်တွေများနေရင်လည်းအဲ့လိုပြောမှာမဟုတ်ဘူးမောင်လုံးမွေးလည်းနောက်ဆုံးတော့ဖီးအားတွေကိုတွန်းလန့်ဖြည့်ပြောင်းရင်းကပဲအိပ်ပျော်သွားပါတယ်ညကမိုးမရွာခဲ့ပါမောင်လုံးမွေးတို့နှစ်ယောက်အေးအေးဝဝအိပ်ပြီးစာသင်ချိန်တွေမပြတ်သွားရောက်သင်ကြားပေးပါတယ်တခါတခါကြတော့လည်းမောင်လုံးမွေးတို့မှာနေရာအတီတီကျမရှိတော့ခေါင်းမိုးတွေကိုအကုန်လုံးအောင်မိုးဖို့ခန့်နေတယ်နေရာတိုင်းကိုအကုန်လုံးအောင်မိုးဖို့ကလည်းမောင်လုံးမွေးတို့မှာအားမရှိပါကောင်းငယ်မှာစစ်ကောင်စီရဲ့လူသက်လေးရင်တွေပြန်ဝဲနေသည်ပြီးတော့မောင်လုံးမွေးတို့ဆရာတပည့်တွေဟာမိုးမလုံတဲ့နေရာမှာအိတ်တဲ့အခါအိတ်လိုက်မိုးရွာလာရင်မိုးလုံတဲ့နေရာကိုပြေးလိုက်နဲ့အမှောင်ခွင်းမှုရုန်းကန်ကြရအောင်မှာဖြစ်ပါတယ်ခင်ဗျာမောင်လုံးမွေ
အခုဆက်လက်ပြီး Radio UNG ရဲ့တိုင်းနာဘာသာစကားစီစဉ်နေမယ်။ချိုချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့ဒိုင်းဘာသာစကားဖြစ်တဲ့တင်ထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကို Radio UNG နဲ့ချိုချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်။
နုပဘေနအန်တိုနနိယဆတ်အိဟုတ်ကေဟေမတူငွေခကုမ်ထုံဟိကနမ်ကုလိမဟာဘုခာအဟလက်ခွမ်ဟွမ်ပွမ်အဟိနံခန်စမတန်ကာထက်တုငေယောငွေတကမ်အုံအဖစကာအင်တမ်လွန်ဟေစစ်စပနုခော့ကြောင်မ်အယောကဝါယဖာခါခထုမ်သိခိတိယသံအဟိနောကာစင်ပရတဟုတ်ပကောင်အပမ်တန်ဒေပမမ်ဒိဝိုင်အနတိယသံယာအထုမ်နောကာစစ်စပနုစံယောလုအယောဒုကဖုစကိုင်းကိုမကွေးခိုးရလခန့်ခွာဖမ်းထမ်းမြောက်အမင်းမဆင်ပိတ်ကီယာခမ်ဟာကိပတယ်လို့ဖာယမ်ကိုလည်းကီတရထငယ်ရောင်းမဲ့တကွမ်ဦးမင်းတမ lune aksak tai ne namat sun tu kha ahalem mam ne ngoi lama setsa pono kho chongam yoko poise thwa seng bkiya thum thiki tilu khonum dung thang no ayu hu a ka kenim thikiya umenang twat kho koi kyan ho sen tumar asak thum ke blok kyang humi tumat ja athai pa mi so tumang bkiya ka kenim asun kana impi ha khloi po sikki I'm so menu aya wait the look at kinim. Sitsa bono mentam lusun. Angata, caught young cop wider. Took her a comb her bumpy. A go wider a cackeny. A subo a go wire perung. Im halem ho, bossy kittiller. Mentam lun never caught um no, said kinim. Cocoa, anglo ya can one no amsona. A soya boy a velo wire. Sim brother hood book wong a bungsun. Nkung bakia, bermat, the wire per. Tumning eh, can you am come that kittiller? Simbrata hood bono tang ayu mua, kakinim. Noka, I'm gulek cum herbum turnado. I'm gulek cum her base up. Animia, simbrata hood, bung turnogung. As well, anim kawa anatia, kakini. Beg umya, beg bunga, bur axe, head er. You mad ye do tevaya per. Ye lum carno beweki anatia, kakinim. Cocum tongue gonum gulek tum, king car. Atum gim herbum, anim the doa. Simbrata hood bursunung. CNDF, CDF mendat. ZFU, CTF Campbellet, CTF Matubi, Aksukta Mahaya, MTF Bakia, Kakenim, Anim Luna U, Kokum Adak Umung, Gatui, Batu, Menta, Campbelletja, Falam Lu Esun, Simbrata Hood Bono, Aninam Kutbewa, Kakenim, Sitsa Bono, Kotjongam Ayoko Lua Pung, Sakanko, Makoi Koya, Lakung Kong, Buka, Ahaleng Hia, Ahalek Tumung, Hansing Bakia, Makip Telo, Payam Gulab Kiakakinim, Sakanko, Dibayim Lunhe, Oting Dung Namsun, Sitsabono, Quadjongam, Aguawaya Per, Gongai Kinhasen, Guling Hia, Gong Salano, He Tilu, Lamboykie, Seyam Dubeki Anitia, Kakinim, Ahinta, Lunhe Bako Upno, Tang Akbamu Akakinim, Angoim Nubung, Matti Bedalata, Anglona, Tikim Gulak Tumlalu, Apakloy Lab Kitilu, Tangang Vekia Kakini, Buka Ahaling him her bungbe, Kangom Lunhe, Lemang Namzu, Sitsabono, Wong Wailu, Poor me, Hale at Anio on him, Asunkana, Mkuyaman Ola Anio Sebi Unitilu, Yo Alientan no Ayumua Kakini, Lakung Ko Chok Chuya, Yate Dom Lunhe be, Tuka Ahalik Tum Herbum, Kot Yong no Ayako Waya Pung. Nhumin hwasen halek thum thelu ngu khrei lab kitelu western news thangam hua ka kenim asun kana sakain kho walla ya sheibom lu nha ya pe kho chong no ayo kwa wa ya phung ni thelu khu lab kitelu people's spring thangam hua ka keni sungai kinu pa beno ang tu na ni bo unin
akum tu lu bakho a Dekung anik ua, maya, bok lui tiki, bungyan, ya song tok ilu, kang ak lum, tiku, lem boy kini. Kom dekung anik u, maya, bungyan esun, am yukuma, aniprana kaki, ak lum, ak li, apelep, apulum, ang tun, ak sak, ang hump, tiareki, ahine hin, ku grok e seulu, adupsa, nin heung bi, bok lui tiki eni. Asuna pu, hina ku e seki, song tok e, ang chowaya. Atuilam, humatwai, tukini. Mdekung, ani ua maya, bok lui tiki, bungyane hin, athanung, buk avena, atitaya, buk avena, huna, vekia kaki. Asunatun, naniwa pang, yam singnake, nania bum si vai, bok lui tiki esun, ku nania, he quai bing bing vai. Asunesun, akluma, bok ulu, yalem so, tikuk sakokini. Kuk up e yang ko, bungyan, main, nania pung. Kak seong pi naniam tei wai. Napu a, ku aku e seta atonung ta. Msing na ke yam sing lu song iki kangung naniak pra wai.
Digani garo di nyanewe Radio NUG ye sisenigo kita yana lai pamishin. Nyama seno jay manet shenai kwe ne nya shenai kwe chingi ma tiyan ling song ti jabasu. Radio NUG go manet ba shenai kwe ma. Line to Sacha Mita, Sakuni Datama, Kuniku Makahes, Yavai Shanai Puma, Line to Nasanga Mita, Satta Datama, Kuli Makahes Duma, Daya Pangu Nasi Mavi, Namanangu Nayanari, Kosei Napia, Jama Chanalu, Begin Lujo Java Zeru, Radio NUG Pedu Pedariga, Sutta Mita Pudana Yavai Shin, မြေသားညီငယ်ရေးအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်